တောင်တရုတ်ပင်လယ်ပြင်ထဲမှာစနေနေ့ကအမေရိကန်နဲ့အာရှပစိဖိတ်နိုင်ငံတွေပါဝင်တဲ့နိုင်ငံပေါင်း9နိုင်ငံကတပ်ဖွဲ့တွေရေချောင်းပူးတွဲလေ့ကျင့်မှုလုပ်ခဲ့သလိုပိုင်းနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာလည်းတရုတ်စစ်တပ်ကရှေ့လေ့ကျင့်မှုတွေလုပ်ခဲ့ပါတယ်။ဖိလစ်ပိုင်ရဲ့စီးပွားရေးရှုံးဖြစ်သတ်မှတ်ထားတဲ့နယ်နိမိတ်ထဲမှာပြုလုပ်တဲ့ဒီပူးတွဲရှေ့လေ့ကျင့်မှုကိုဖိလစ်ပိုင်၊အမေရိကန်၊ဩစတြေးလျနဲ့ဂျပန်နိုင်ငံတွေအပြင်နယူးဇီလန်ကလည်းပထမဆုံးအကြိမ်အဖြစ်နဲ့ပါဝင်လာတာဖြစ်ကြောင်းဖိလစ်ပိုင်ကြီးတပ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရှင်းနေနေပူးတွဲရှေ့လက်ကျင်မှုမှာဖိလစ်ပိုင်စစ်သင်္ဘောကြီးဒဇင်း American USS Howard ဂျပန်က GS Suzanami နဲ့နယူးဇီလန်က HMNSC သင်္ဘောကြီးတွေပါဝင်လက်ကျင်ခဲ့တာလို့လည်းဖော်ပြထားပါတယ်။ Australia ကာကွယ်ရေးဌာနကတော့အခုလိုပူးတွဲရှေ့လက်ကျင်မှုကနေဒေသရင်းနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေကိုပိုခိုင်မာလာစေပြီးအင်ဒိုပစိဖိတ်ဒေသရင်းမှာငြိမ်းချမ်းတည်ငြိမ်ရေးနဲ့တာယာဝါပြောရေးအတွက်အထောက်အကူရစေဖို့ဖြစ်ကြောင်းပြောပါတယ်။ဖိလစ်ပိုင်နဲ့တရုတ်တို့ကြားရေပြင်မာရောဝင်းဟင်မာပါထိတ်တိုက်ရင်ဆိုင်မှုတွေနဲ့ပဋိပက္ခတွေဇက်တိုက်ဖြစ်ပွားခဲ့တဲ့နောက်မှာအခုလိုစီးရေးတည်ငြိမ်မှုလောက်လာတာဖြစ်ပါတယ်။